မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသောမယ့်သတင်းတွေကတော့2020ရွေးကောက်ပွဲဆိုင်ရာလူငယ်တီထွင်ဆန်းသစ်မှုစုံညီပွဲအတွက်ရှောက်လွှာများခေါ်ယူဆိုတဲ့သတင်းရန်ကုန်တက္ကသိုလ်စာကြည့်တိုင်းရဲ့ဝန်ဆောင်မှုများကိုအွန်လိုင်းမှရယူနိုင်တဲ့ဆိုတဲ့သတင်းကိုပိုင်သတင်းပေါကတ်တွေကိုအပယ်ဖြန့်ချီဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့2020ရွေးကောက်ပွဲဆိုင်ရာလူငယ်တီထွင်ဆန်းသစ်မှုစုံညီပွဲအတွက်ရှောက်လွှာများခေါ်ယူတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်2020ရွေးကောက်ပွဲဆိုင်ရာလူငယ်တီထွင်ဆန်းသစ်မှုစုံညီပွဲအတွက်ရှောက်လွှာတွေခေါ်ယူနေပါတယ်အဆိုပါစုံညီပွဲကို The International Foundation for Electoral System IFES နဲ့မိဖတ်အရက်ဖတ်လူမှုအဖွဲ့အစည်းများမှ2020ပြည့်နှစ်ဩဂတ်လ8ရက်နေ့တွင်ကျင်းပပြုလုပ်သွားမှာပါညီလာခံဟာ2020ခုနှစ်ရွေးကောက်ပွဲမတိုင်မီပထမဆုံးမဲပေးမဲ့လူငယ်တွေကိုချင်းကပ်လှုံ့ဆော်ပညာပေးနိုင်ရန်တီထွင်ဆန်းသစ်တဲ့နီလန်းသစ်တွေကိုပေါ်ထုတ်ရန်အတွက်မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့လူငယ်အဖွဲ့တွေကိုတနေရာနဲ့စုစည်းပေးမဲ့အစည်းအဝေးဖြစ်ပြီးတော့ကဏ္ဍ3ခုဖြစ်တဲ့အားလုံးပါဝင်ဆောင်ရွက်နိုင်သောနိုင်ငံရေးထိတွေ့ဆက်ဆံမှုအမြင့်တင်ခြင်းမဲဆန္ဒရှင်များနဲ့ဆက်ဆံရေးတွင်လက်လန်းမိစေခြင်းဘေးကောက်ပွဲကာလအတွင်းလှုပ်ကြံတဲ့တင်းအမုန်းစကားများကိုတံပြန်ခြင်းပေါ်မူတည်ကရှာဖွေရမှာပါပါဝင်လူသူတွေအနေနဲ့အသက်18နှစ်မှ35နှစ်အတွင်းရှိလူငယ်များ2ဦးမှ5ဦးအကြားအဖွဲ့အနေနဲ့ပါဝင်ဖွဲ့စည်းနိုင်ပြီးတော့အမျိုးသမီးငယ်များမတန်ဆွမ်းလူငယ်များတိုင်းရင်းသားလူနည်းစုများနဲ့လိင်ဝိသေသခံယူမှုကွဲပြားသူများ LGBT community အပါအဝင်အတူကွဲပြားသောနောက်ခံရှိတဲ့လူငယ်များဖြင့်အဖွဲ့ဖွဲ့စည်းနိုင်တယ်လို့သိရပါတယ်ရွေးချယ်ခံရသူတွေဟာ2020ရွေးကောက်ပွဲများအတွက်ပထမဆုံးမဲပေးရမယ့်လူငယ်တွေကိုချင်းကပ်နိုင်ရန်အတွက်ရွေးချယ်ထားတဲ့အတွေ့စိတ်ကူးကောင်းတွေကိုပြန်လည်စီစစ်ခြင်းပြန်လည်မွမ်းမံခြင်းတွေကိုဆောင်ရွက်ရန်အခြားအဖွဲ့များလူငယ်များအရက်ဖတ်လူမှုအဖွဲ့စည်းများမှခေါင်းဆောင်များမြန်မာတိုင်းနိုင်ငံလုံးရှိဤပညာရှင်တွေနဲ့အတူတကွတီထွင်ဖန်တီးကလှုပ်ဆောင်ကြရမှာပဲဖြစ်ပါတယ်။ရှောက်လွာတွေကို2020ပြည့်နှစ်ဇူလိုင်လ28ရက်နေ့လယ်12နာရီနောက်ဆုံးထား၍မြန်မာဘာသာဖြင့် YOUTHINOVATE@IFES myanmar.org တို့အီးမေးလ်ဖြင့်ပြန်လည်ပေးပို့ရမှာဖြစ်ပြီးတော့ရွေးချယ်ခံရသူတွေကို2020ခုနှစ်ဩဂတ်လ3ရက်နောက်ဆုံးထားကအကြောင်းကြားပေးသွားမှာပဲဖြစ်ပါတယ်ဆက်လက်ပြီးရန်ကုန်တက္ကသိုလ်စာကြည့်တိုင်းရဲ့ဝန်ဆောင်မှုများကိုအွန်လိုင်းမှာရယူနိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ရန်ကုန်တက္ကသိုလ်စာကြည့်တိုင်းရဲ့ဝန်ဆောင်မှုတွေကိုအွန်လိုင်းမှာရယူနိုင်မယ်လို့ University of Yangon Library ကထုတ်ပြန်ထားပါတယ်အွန်လိုင်းကနေရယူနိုင်မယ့်ဝန်ဆောင်မှုတွေကစာအုပ်များအလွယ်တကူရှာဖွေနိုင်ခြင်း၊ငားရမ်းမဲ့နေ့ရက်ကိုကြိုတင်ချိတ်ဆက်နိုင်ခြင်း၊ငားရမ်းပြီးသားစာအုပ်ကိုငားရမ်းရက်တက်တန်းတွင်းမြင့်ခြင်းနဲ့အချို့သောစာအုပ်များကိုဒေါင်းလုဒ်လုပ်ဆောင်ခြင်းစာတာတွေဖြစ်တယ်လို့သိရပါတယ်။ကျောင်းသားကျောင်းသူဆရာဆရာမတွေနဲ့သုတေသီတွေအနေနဲ့ရန်ကုန်တက္ကသိုလ်စာကြည့်တိုင်း UIL မှာစုဆောင်းထားရှိသောအင်္ဂလိပ်မြန်မာစာအုပ်များ e-resources database များကိုမိမိတို့နေအိမ်မှာUI website www.ui.edu.mn ကနေတဆင်ရှာဖွေနိုင်မှာပဲဖြစ်ပါတယ်ရှာဖွေရမှာလိုအပ်တဲ့စာအုပ်တွေကို UI library ရှိ online catalog မှာစာရေးသူအမီစာအုပ်အမီပညာရပ်အမီတို့နဲ့အလွယ်တကူရှာဖွေနိုင်မှာပဲဖြစ်တယ်လို့လဲဆိုပါတယ် database A to Z out တွင် e-resource database များမှာမိမိတို့လိုအပ်တဲ့ e-books တွေနဲ့ article တွေကိုလည်းရှာဖွေနိုင်မှာဖြစ်တယ်လို့စာငါးကောင်တာကနေငားရမ်းထားတဲ့စာအုပ်တွေကိုစာငါးရက်ထပ်တိုးခြင်းပြုလုပ်လိုပါက ulibrary@ui.edu.mn ဖုန်း39953025293တို့တဆင်ပြုလုပ်နိုင်မှာပဲဖြစ်တယ်လို့သိရပါတယ်။ဒါအပြင်ရန်ကုန်တက္ကသိုလ်ရဲ့လွှင့်တင်ထားတဲ့ပြည်တွင်းပြည်ပသုတေသနစာဆောင်တွေနဲ့ကျမ်းတွေရဲ့အနှစ်ချုပ်တွေကို PDF full text version နဲ့ဒေါင်းလုဒ်ရယူဖတ်ရှုနိုင်မယ်လို့လည်းသိရပါတယ်။သုတရတစာအုပ်တွေကိုအသစ်ငားရမ်းလိုပါက UI Library ရှိ online catalog ရဲ့ www.ui.edu.mn/e-library slot ma nga yan lo do sa au ye call number class number session number ro go mat ta bi email telephone ma ta sin jo tin a chang ja ga tat mat do yet twin la yak nga yan nai chang university so yangon library ga ati pe thop pyan tha ba de နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ကိုပိုင်သတင်းပေါက်ကတ်တွေကို Apple ဖြန့်ချိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Apple ဟာ Apple News နဲ့သတင်းတွေတင်ဆက်ထားတဲ့ data တွင် Apple News စုစည်းမှုမှာသတင်းပေါက်ကတ်တွေထည့်သွင်းပြီး iOS 13.6 ကိုလည်းဖြန့်ချိလိုက်ပါတယ် Apple News Today အစီအစဉ်ကို Apple News Editor တွေကတင်ဆက်ပေးမှာပါသတင်းအပိုင်းတစ်ခုကို9မိနစ်ကနေ10မိနစ်အထိကြာမြင့်ပါမယ်အပိုင်းသစ်တွေကတနင်္လာနေ့ကနေတောက်ကြနေ့အထိထွက်လာပါမယ်အစီအစဉ်ကို American, Canada, UK နဲ့ Australia မှာ Apple News နဲ့ Apple Podcast တို့မှာနားထောင်နိုင်ပါတယ်ဒါ့အပြင် Apple က Apple News Plus ကတစ်စင်းအတန်ထွက်ဆောင်းပါအခု20ကိုလည်းဖြန့်ချိပါမယ်သတင်းဆောင်းပါတွေကို Professional သရုပ်ဆောင်တွေကဖတ်ပေးပါမယ်ဒီကျူး New York Magazine နဲ့ Vanity Fair လိုမျိုးနာမည်ကြီးဆောင်းတွေကဆောင်းပါရှေတွေကိုအတန်ထွက်ဖတ်ပြပါမယ် Apple News Plus လာစင်ကြီးပေးသွင်းသူတွေပဲနားထောင်နိုင်ပါမယ် Apple News App အောက်ခြေက Oreo Dust ကတစ်စင်းApple News Today နဲ့သတင်းဆောင်မတွေနားထောင်နိုင်ပါမယ်။ Car Place ကလည်းအခု feature တွေကိုထောက်ပံ့ထားတဲ့အတွက်ကားမောင်းရင်သတင်းတွေကိုနားထောင်နိုင်ပါမယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာကစားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။